ပင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့စီစဉ်ဆောင်ရွက်နေချိန်မှာပဲမလိုလားအပ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်မှုကြောင့်ကြန့်ကြာနေရပါတယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်ဒုက္ခသည်တွေဘက်ကတော့သူတို့တောင်းဆိုမှုတွေကိုအလေးထားမှသာပြန်ပြီးတော့လာမှာပါလို့ပြောပါတယ်မအောင်မမြင်ဖြစ်နေရတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးကိစ္စနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မုံပြောပြပေးပါမယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအကူအညီပေးထိုင်ဖို့အတွက်သဘောတူစာချုပ်ချုပ်ဆိုခဲ့တယ်လို့စစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်ခဲ့ခြင်းမရှိပါဘူး။ VOA ဘက်ကစစ်ကောင်စီကိုမေးမြန်းလာမှာတော့ဘင်္ဂလားဒေ့ရှ်ရောက်နေရာဆွန့်ခွာသူတွေပြန်လည်လက်ခံရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့စီစဉ်ဆောင်ရွက်နေချိန်မှာမလိုလားအပ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်မှုတွေရင်ဆိုင်နေရကြောင်းနဲ့မြန်မာဘက်ကိုပြန်လာမဲ့သူတွေရဲ့အမြင့်ဆင်းရဲအရေးအတွက်တွေပေးပို့တဲ့အခါမှာအာဆာအဖွဲ့ကချင်းချောက်တက်ဖြတ်တာအကူအညီပေးတဲ့အဖွဲ့တွေကရိတ်ခါဖြတ်တောက်တာအကူအညီမပေးတော့တာတွေကြုံနေရတယ်လို့ VOA ရဲ့မေးမြန်းချက်ကိုစာနဲ့ပြန်လည်ဖြေကြားခဲ့ပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်လို့အသေးစိတ်မပြောပေမဲ့သတင်းထုတ်ပြန်တဲ့အချိန်မှာသတင်းထုတ်ပြန်မယ်လို့လည်းစစ်ကောင်စီဘက်ကပြောကြားပါတယ်။လာမယ့်ဒီဇင်ဘာလလောက်မှာဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းတွေပြန်ဆနိုင်ဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပေမဲ့စစ်ကောင်စီကအတိအကျပြောဆိုခြင်းတော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတထောင်ကျော်နေရပ်ပြန်ပို့နိုင်ရေးမြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသားမှပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းညှိနှိုင်းဆောင်ရွက်ခဲ့ပြီးဒုက္ခသည်ကိုယ်စားလှယ်အဖွဲ့တချို့ကိုမြန်မာဘက်ကခေါ်ပြီးတော့ကြိုတင်စီစဉ်ထားတဲ့နေရာတွေကိုပြသခဲ့ပါတယ်။ဒါပေမဲ့မူလကစီစဉ်ထားတဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုရွှေ့ဆိုင်းလိုက်သလားမရွှေ့ဆိုင်းဘူးလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာရှိနေတဲ့ဒုက္ခသည်တယောက်ကတော့သူတို့တောင်းဆိုမှုတွေကိုအလေးထားမှသာပြန်လာဖို့လိုလားတယ်လို့ပြောဆိုပါတယ်
။သူတို့လွန်ကြတော့တပေါတာတော့သူတို့မူလနေရပေးရမယ်ပြီးတော့သူတို့ကိုနိုင်ငံစားပေးရမယ်ပြီးတော့သူတို့ကိုလွန်ချိုရပြောပေးရမယ်။ဒါဆိုတော့သူတို့ကတော့တိမနေဘူးဒီမှာပြန်လာမယ်လို့ထင်တယ်ပါဒီမှာတိတ်ကောင်စီအရတော့သူတို့ကောင်းမယ်လို့ပြောတယ်ဒါပေမဲ့တောင်းဆိုချက်အရမပေးဘူးဆိုတော့လူတွေအရဘယ်လိုပြန်လာမယ်လို့သူအရလည်းလို့ကြောင့်အဲ့ဒါကြောင့်ပြန်မလာရှင်ဘူးပြင်းနေတယ်တိတ်ကောင်တရားတော့အများနဲ့ပြောတယ်သူတို့ပြင်းနေချင်တို့ရွံ့ကြတော့ပြန်လာလက်ကဲမယ်ဒီမှာတကန့်တဲ့လောက်တာတာရှိရဲ့ဒီမှာနေခိုင်းမယ်ပြီးတော့ကြောက်လိုက်ကြမှာမူလနေရင်ကိုပြန်ပို့မယ်အဲ့လိုပြောတယ်မလားတိတ်တွေဒုက္ခတွေစကားရှိမလားတိတ်တူလည်းမလေးရှိတဲ့ဒုက္ခတွေကမှသူတို့တော့မှဂူဒီမူလနေရာကိုပြောင်းပေးဖို့ပြင်နေတယ်။သူတို့ကလုံချိုးလည်းမပြေဘူးသူတို့စားဝတ်နေတဲ့ကြက်ကဲတော့ကျုံနေရတယ်။အဲ့ဒါကြောင့်လူတွေကတော့အဲ့ဒါလည်းတော့စဉ်းစားနေတယ်။ကျွန်တော်တို့ဘယ်လိုဖိမှလဲလို့အဲ့လိုလေလူတွေအားလည်းစဉ်းစားနေတယ်။အဲတိတ်ကောင်တိကျတာကိုလုံးဝမယုံဘူးဖြစ်နေတယ်
။ရိုဟင်ဂျာဆိုတဲ့အသုံးနှုတ်ကိုလက်မခံတဲ့စစ်ကောင်စီကစီးစစ်အတီးပြုတ်ထားတဲ့သူတွေကိုနေရပြန်ခေါ်မယ်ဆိုပြီးတော့ဂတိပေးထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ဖို့ရေးမှအတင်းကျပ်ချင်းချောက်တာလိင်ညာလှည့်ပြားတာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေဟာဆယ်စုနှစ်တခုကြာဒုက္ခသည်စခန်းတွေမှာနေထိုင်နေရတာဖြစ်ပြီးတော့လက်ရှိမှာလည်းစခန်းတွင်းစားနပ်ရိက္ခာမလုံလောက်တာ၊ကျန်းမာရေးစောင့်ရှောက်မှုလိုအပ်တာတွေရှိနေပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့သွာလာမှုတွေကိုလည်းစစ်ကောင်စီကလက်ရှိအချိန်ထိကန့်သတ်ထားတာကြောင့်ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေသာမကခြေရွာတွေမှာနေထိုင်ကြတဲ့မွတ်စလင်တွေဟာလည်းစားဝတ်နေရေးစီးပွားရေးပညာရေးကျန်းမာရေးစတဲ့အခက်အခဲမျိုးစုံကိုကြုံတွေ့နေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြပါရရှင်။